ထိုင်းနိုင်ငံနဲ့ကိုအလောက်ကင်ရှာဖွေလို့တဲ့ထောက်ထားမဲ့မြန်မာရှေ့ပြောင်းလို့တမားတွေဟာလူကုန်ကူးသူလူပွဲသားတွေနဲ့နှစ်သက်ကူကာလမှာပဲဇက်တိုက်ဝင်ရောက်လာနေတဲ့အတွက်ဖမ်းဆီးခံရမှုတွေရှိနေပါတယ်။ဒီရက်ထဲမှာဖမ်းဆီးခံရသူလူ200ကျော်ရှိတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်။
ဒီစမှာ30နဲ့38တန်းနာ
ားပူရီပြည်နယ်မြို့နယ်တစ်ခုဖြစ်တဲ့ဆိုင်ရုပ်မြို့နယ်ထဲမှာယောက်ျားလေး30ယောက်နဲ့မိန်းကလေး19ယောက်စုစုပေါင်း50ယောက်နောက်31ရက်နေ့ဒီဇင်ဘာထဲမှာကန်ချနာပူရီပြည်နယ်ဆိုင်ရုပ်မြို့နယ်ထဲမှာပဲယောက်ျားလေး66ယောက်နဲ့မိန်းကလေး44ယောက်130အုပ်စုတော်တော်များတယ်လူများတယ်ပြီးတော့အဲ့ဒီဇင်ဘာ31ရက်နေ့မှာပဲတိုင်းနိုင်ငံတောင်ပိုင်းပရာကျွတ်ခီရီခန့်ခန့်ပြည်နယ်ထဲမှာယောက်ျားလေး26ယောက်နဲ့မိန်းကလေး18ယောက်53ယောက်အစုမိတယ်အဲ့ဒါတွေအားလုံးပေါင်းလိုက်203ယောက်နှစ်ရက်နေ့မှာဒီခုဇန်နဝါရီလဒီနေ့မှာဖမ်းမိတဲ့ချင်းတိုင်းခရိုင်မဲဆိုင်မြို့နယ်တွေက7ယောက်နဲ့ပေါင်းလိုက်စုစုပေါင်း215ယောက်နှစ်တကူနဲ့နှစ်ဆန်းအစမှာဖမ်းခံရတယ်
ဒီကတဲ့နှစ်ဇန်နဝါရီလကနေနိုဝင်ဘာလအထိတရားမဝင်နယ်စပ်ဖြတ်ကျော်သူတွေကအနည်းဆုံး68,000တဲ့မနေ့ဖမ်းဆီးခံလာရကြောင်းရွှေပြောင်းလိုသမားဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုယ်စားလှယ်နိုင်အက်ဒီဆန်ကတ်မွန်ကိုကလည်းပြီးခဲ့တဲ့ရက်ကအမေရိကန်တန်ယုံနဲ့တွေ့ဆုံပွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီကွန်ရက်ထဲမှာအဖွဲ့ဝင်ဖြစ်ပါဝင်တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဦးမင်းဦးကတော့အလို့သမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကတော့2021ခုနှစ်အတွင်းဖမ်းမိတဲ့နိုင်ငံခြားသားလုံတမား6,000ကျော်လောက်ရှိမယ်လို့ခန့်မှန်းထားကြောင်းပြောပြပါတယ်
။6,000ကျော်တနိုင်ငံလုံးတစ်လုံးပါပေါ့နော်။ဖမ်းမိတာ။နိုဝင်ဘာလမှာတော့အများဆုံးပဲလို့ပြောတယ်။အဲသူက6,000ကျော်ဆိုတော့သူတို့ခန့်မှန်းတာတသိန်းကျော်လောက်အဲဒီမျိုးတရားမဝင်ကိုယ်ဝင်နေတာရင်းများပြီးတော့ဖမ်းမိရဲ့လို့ဟိုယူကြတယ်။လုံတမားကြီးနဲ့ပတ်သက်ပြီးတော့လေဟိုစာဖြစ်တဲ့တကြွလုံချာသူကြီးအဲဒီအဖွဲ့ရံနေပြီးတော့အမေရိကန်တန်ယုံနဲ့ဒီနေ့ချင်းငွေလောက်တင်ပြောတာ
။ထိုင်းဆိုရကတော့2021ခုနှစ်ဒီဇင်ဘာလအတွင်းထုတ်ပြန်ချက်အရ17လအတွင်းဖမ်းမိတဲ့နိုင်ငံသားရွှေပြောင်းလို့တမ4,000ခွဲကျော်ရှိတယ်လို့ဆိုပါရယ်။မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးမတည်ငြိမ်မှုနဲ့လက်နက်ကိုင်ပဋိပက္ခတွေဖြစ်နေတာတွေအလုတ်ကန်အခွင့်အလမ်းတွေရဖို့ခက်ခဲနေကြတာတွေကိုဗစ်ကပ်ရေးကာလမှာစားဝတ်နေရေးအဆင်မပြေမှုတွေကြောင့်ဒီကတဲ့2021ခုနှစ်ထဲမှာမြန်မာပြည်တိုင်းကနန်းနဲ့ထိုင်းနိုင်ငံတွေကိုတရားမဝင်လမ်းတွေကနေဝင်လာကြပါတယ်ဒီထဲကတချို့လဲအဖမ်းမခံရပဲလွတ်သွားခဲ့တာကြောင့်စစ်ရုံလုံရုံတွေကိုဝင်ရောက်ပြီးနိုဝင်ဘာလအတွင်းမှာစည်ရင်တင်ရတဲ့တရားဝင်အထောက်အထားလက်မှတ်တွေလုပ်ပြီးအလုပ်လုပ်နေကြပါတယ်တချို့တောင်းတဲ့ချီရှိတဲ့မြန်မာတွေကတော့ဖမ်းဆီးခံရတာကြောင့်နေရပြန်ပို့ခံခဲ့ရပါတယ်ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်ပါမြန်မာအလုပ်သမား၃သန်းထက်မနည်းရှိနေတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကခံမှန်းထားကြပါတယ်ရှင်